အလောင်းမိမိတို့တရားရှင်မှခြင်းအရိယာပုံနဲ့စနစ်တကျရွေးချယ်ပြီးတော့မှထိုင်ရမှာဖြစ်ပါလေ။တရားရှင်မှခြင်းပုံစံမျိုးနဲ့ထိုင်ပြီးတော့ဆက်ရအထိုင်ဆက်ရနိုင်တဲ့မှုရှိဖို့ဆိုတော့ရုပ်ငြိမ်မှစိတ်ငြိမ်တာဖြစ်ပါရောက်နေမှစိတ်ငြိမ်နေဆိုတော့ရောက်ကနေသားတကြပြပြပြင်းပြင်းလေးအထင်ကျစနစ်တကြရွေးချယ်ထားပြီးပြီးဆိုမှစိတ်ကငြိမ်သက်မှဖြစ်မှာငြိမ်ငြိမ်သက်သက်နဲ့ရှိပြီးဆိုတဲ့အခါအာယုန်တစ်ပါးစိတ်မသွားအောင်အလုပ်ပေးတရားကိုနားဆိုင်ရပြီးတော့ထောင်စီချင်ဒီကနေ့တော့ဝိပဿနာနဲ့ဆက်ဆက်တဲ့အပိုင်းကိုပြောပါမယ်ဝိပဿနာနဲ့ဆက်ဆက်တဲ့အပိုင်းကိုပြောတော့မယ်ဆိုတဲ့အခါဝိပဿနာဆိုတာဘာခေါ်လဲဆိုပညာတန်ထပ်တော်အနေစာတိကာရဏပတ္တိတိဝိပဿနာလို့ဗုဒ္ဓရဲ့စာပေမှာမိတ်ဆိုတဲ့အတွက်ဝိပဿနာဆိုတာပညာကိုခွာပြီးတော့မှပရမတ်ကိုတွေ့အောင်ရှာရမှာဖြစ်ပါပညာကိုဖယ်ခွာပြီးတော့ပရမတ်ကိုတွေ့အောင်ရှာတွေ့ရှိလာတဲ့ထိုပရမတ်ကိုအနေစာဒုက္ခအနတ္တအဲ့ဒါလို့ထင်မြင်လာအောင်ရှုပွားအားထုတ်ခြင်းကိုပဲဝိပဿနာလို့တလခေါ်တာဖြစ်ပါဝိပဿနာမှာဝိပဿနာရှုဝါးမှုအပိုင်းနဲ့ပတ်သက်ပြီးတော့မှာရှုရမယ့်အာယုံ၄မျိုးကိုဗုဒ္ဓဘုရားရှင်ကိုရောမြတ်ရဲ့စာပေမှာတတိပဋ္ဌာန်ဒေသနာတော်မြတ်ကနေလာရှိတဲ့အတိုင်းပြောရင်တော့ကာယ ानु ပသနာတတိပဋ္ဌာန်ဝေဒနာနုပသနာတတိပဋ္ဌာန်စိတ်ဓာတ်နုပသနာတတိပဋ္ဌာန်ဓမ္မနုပသနာတတိပဋ္ဌာန်ဆိုပြီးတော့ရှုဝါရမယ်နေရာဌာနကို၄မျိုးပြထားတာဖြစ်ပါတယ်။ဒါဝိပဿနာရှုเสียအာယုံကိုဗုဒ္ဓကနေရှင်းလင်းစွာတိတိကျကျဖော်ပြလိုက်ခြင်းပဲဖြစ်ပါတယ်။ကာယ ानु ပသနာလို့ဆိုတာကတခြားမဟုတ်ပါခန္ဓာ၅ပါးရှိတဲ့အထက်မှာရူပခန္ဓာကိုရှုပွားအားထုတ်တယ်ဆိုရင်အမြင်ရတာကကာယ ानु ပသနာလို့တလို့အမြင်ရတာဖြစ်ပါရှုပွားအားထုတ်ရမယ်နေရာရူပခန္ဓာရုပ်တရားကိုရှုပွားတယ်ဆိုရင်ကာယ ानु ပသနာဝေဒနာကိုအလေးပေးပြီးတော့မှရှုပွားတယ်ဝေဒနာခန္ဓာကိုရှုပွားတယ်ဆိုရင်တော့ဝေဒနာနုပသနာလို့တလို့အမည်ရသွားပါဝိညာဉ်ခန္ဓာလို့ဆိုရတယ်ခန္ဓာ၅ပါးရဲ့အဆုံးအမရှိတယ်ဝိညာဉ်ခန္ဓာတစ်ခုကိုရှုပွားအားထုတ်တယ်ဆိုရင်တော့စိတ်တ္တနုပသနာလို့အမည်ရတာဖြစ်ပါဉာဏ်နေတဲ့တင်တဲ့ခန္ဓာနဲ့သင်္ခါရခန္ဓာကိုရှုပွားအားထုတ်ရင်တော့ဓမ္မ ानु ပသနာလို့ဒီလိုအမည်ရပါခန္ဓာ၅ပါးကိုရှုတဲ့နေရာမှာနေရာဌာန၄ခုခွဲခြားပြီးတော့ပြခြင်းပဲဖြစ်ပါဒီ၄ခုထဲမှာ၄မျိုးပြထားပေမဲ့လို့၄မျိုးစလုံးရှုရတာမျိုးမဟုတ်ပါထို၄မျိုးကိုဗုဒ္ဓဘုရားရှင်ပြရခြင်းမှာပုဂ္ဂိုလ်တ ত্ত্ব ဝါတို့ရဲ့စရိတ်မတူကြတဲ့အတွက်ကြောင့်လိမ့်မျိုးကို꿰ပြအောင်ခွဲခြားပြီးတော့ပေါ်ပြခြင်းဖြစ်ပါ အဲ့ဒီလေးမျိုးကွဲပြားအောင်ခွဲခြားပြီးတော့ပေါ်ပြထားတဲ့နေရာမှာကိလေသာလည်းထူတယ်အတိညာလည်းထိန်းတယ်ဆိုရင်တော့အဲ့ဒီပုဂ္ဂိုလ်ဟာကာယ ानु ပသနာနဲ့အသင့်လျော်ဆုံးပဲဖြစ်ပါကိလေသာ7ပါးရှိတဲ့အထက်မှာဒိဋ္ဌိကိလေသာကအာကြီးတယ်အတိညာလည်းနည်းတယ်ဆိုရင်တော့စေတ္တနုပတနာရှုပွားအထောတာဖြစ်ပါကိလေသာကတော့ထူတယ်ဉာဏ်ကထက်တယ်ဆိုရင်တော့ဝေဒနာနုပတနာရှုပွားအထောတာဖြစ်ပါကိလေသာလည်းပါတယ်အတိဉာဏ်လည်းထက်တယ်ဆိုရင်တော့ဓမ္မနုပတနာကိုရှုပွားအထောတာဖြစ်ပါရှုတဲ့ပုဂ္ဂိုလ်တွေကအမျိုးမျိုးအစအစကွဲပြားနေခြင်းကြောင့်ဘုရားဘုရားရှင်ကလည်းပဲကမ္မထာနီးကိုလေးမျိုးခွဲကွဲပြအောင်ခွဲခြားပြီးတော့ပြတာချင်းဖြစ်ပါအဲ့ဒါလို့လေးမျိုးရှိတဲ့အထက်မှာစတင်ပြီးတော့ရှုပွားတဲ့ပုဂ္ဂိုလ်တို့မှာကိလေသာထူတယ်ညံထိန်တယ်ကိလေသာထူရင်တော့ညံနေတာအမှန်ပါပဲကိလေသာထူနေတယ်ဆိုတာညံနေနေတယ်ညံနေနေတယ်ဆိုတာငကောကိုကိလေသာထူလို့ညံနေတာကိလေသာပါညံထက်လာစတင်ပြီးတော့ရှုပွားအားထုတ်တဲ့အချိန်မှာကိုကိလေသာကိုကိုပြန်ရှစ်လို့ရမှာငါဒီကိလေသာထူသလားနေသလားပါသလားစိတ်ကိုဒီတိုင်းလှုပ်ပြီးရှုကြည့်လိုက်အမှမပါဘူးနှလုံးသွင်းမှုရှိဘူးဆိုရှုွက်အာယုံပေါ်မှာဘလောက်ထိကြအောင်တည်နေနေသလဲကိုကိုစမ်းသပ်ကြည့်လို့ရတို့တွေကိလေသာထူနေတဲ့အတွက်အမြဲတမ်းပဲအမှတ်နဲ့နေမှနှလုံးသွင်းမှုနဲ့လိုက်နေမှဒီတိုင်းထိုင်နေကြည်မကြခင်မှာအတွေးဖြစ်သွားအဲ့ဒီအတွေးဒီပဲနဲ့ကိလေသာပဲကိလေသာရှိလို့အတွေးဖြစ်တယ်လို့အတွေးကြောင့်လည်းကိလေသာဖြစ်တယ်ကိလေသာနဲ့အတွေးနဲ့ကိလေသာဟာခွဲခြားလို့မရတော့ကိလေသာနဲ့အတွေးနဲ့ကိလေသာဟာကြံလန်ဆက်သွဲနေတဲ့သဘောရှိတယ်အတွေးတွေဖြစ်နေတယ်ဆိုတာကိလေသာရှိလို့ဖြစ်နေတာအဲ့ဒီအတွေးကိုအခြေခံပြီးတော့လေကိလေသာထဖြစ်ပြန်တယ်ဒီနေရာမှာကိုအတွေးနည်းသလားများသလားကိုဒိန်းတာကြည့်သိတယ်ဒါကြီးအဝက်ထိကြအောင်မတွေးပဲနဲ့ရှုလို့မရပါဘူး15မိနစ်ထိကြအောင်မတွေးပဲနဲ့ရှုွက်နဲ့ရှုချက်ကွက်တီတဲ့အောင်ရှုကြည့်လို့မရပါဘူး။ဘာဖြစ်လို့ရှုကြည့်လို့မရတာလဲ။ကိလေသာနောက်ရှက်နေလို့။ဒါဆိုသူကိလေသာထူတယ်ပဲပေါ့။ကိလေသာထူနေတယ်ဆိုရင်အတိညာဟာကွဲကွဲပြားပြားပိန်ပိန်ချာချာမသိနိုင်ဘူး။ဣတိကယုတ်ဣတိကနာဣတိကဖြစ်ခြင်းဣတိကပြတ်ခြင်းရှင်းရှင်းလင်းလင်းမသိနိုင်ဘူး။ဝေဝါးပြီးထွေပြားနေတယ်။ဘယ်အရာကိုမှရှင်းလင်းစွာပိန်ပိန်ချာချာမသိနိုင်နေညံနေနေလို့မသိနိုင်တာဒါဆိုရှင်းသားပါပြီကိလေသာလည်းထူတယ်ညံလည်းထိုင်တဲ့အတွက်ကြောင့်ထူတွေစတင်ပြီးတော့ရှုပွားတဲ့အချိန်မှာကာယ ानु ပသနာနဲ့စတင်ပြီးတော့ရှုပွားတာဖြစ်ပါတဖြည်းတဖြည်းကိလေသာလည်းပန်းသွားပြီအတိညာလည်းထက်သွားပြီဆိုတဲ့အခြေအနေရောက်တဲ့အချိန်ကကြာမှာကာယ ानु ပသနာကိုအခြေခံပြီးတော့မှစိတ် ानु ပသနာကိုရှုပွားအားထုတ်တာဖြစ်ပါဝေဒနာ ानु ပသနာတော့တို့ဒီမှာရှုနေကြတဲ့ရုပ်ရဲ့ဖောက်ပြန်မှုကိုဝေဒနာလုပ်ပြီးရှုနေကြတာမျိုးမဟုတ်ဘူးဝေဒနာဆိုတာစိတ်ကမ္မထတဲ့အလုံးရှုရခက်တဲ့ကမ္မထဖြစ်တယ်ကိုယ်ကိုယ်တိုင်ကနေအမှန်တိုင်းဝန်ခံပြီးပြောရင်တော့အဆုံးအထိမရောက်ဘူးသိပါကာယ ानु ပသနာကိုဦးဇင်းတို့စတင်ကနေအဆုံးရောက်တဲ့အထိရှုကြည့်ခဲ့ပြီးဖြစ်ပါစိတ် ानु ပသနာကိုလည်းပဲစတင်ပြီးတော့ရှုရကနေအဆုံးအထိရှုကြည့်ပြီးဖြစ်ပါဒါပေမဲ့ဝေဒနာ ानु ပသနာဒီနေ့တိုင်အထိအဆုံးမရောက်နိုင်ခဲ့သေးပါအခုလဲရှုနေရှက်ပါပဲစိတ် ानु ပသနာထက်များစွာအခက်ခဲရှိပါဒါကြောင့်ဥဒ္ဒေစိတ် ानु ပသနာမကျွမ်းကျင်မနိုင်နှင်းပဲနဲ့ဝေဒနာ ानु ပသနာကိုမတော်မှမပေးဘူး။အဲတော့ဒီနေ့ဥဒ္ဒေကမ္မထံပေးတဲ့နေရာမှာကာယ ानु ပသနာကိုအဓိက ရှိဥစွာကာယ ानु ပဒနာကိုရှုပွားအားထုတ်စေပါကာယ ानु ပဒနာရှုပွားအားထုတ်လို့ကျွမ်းကျင်ပြီးနိုင်နေပြီအဲ့ဒီချိန်မှာစိတ်ဓာတ်ဥပဒနာကိုပြီးတော့ရှုပွားစေပါကိုလိုစရာကနေဆုံးတဲ့အထိရှုကြည့်နိုင်ဖို့ဆိုတာလည်းပဲယောဂီတို့မှာအတလောက်ဆွဲရှိတဲ့ယောဂီနေပါတယ်အဲ့တော့ဆွဲရှိတဲ့ပုဂ္ဂိုလ်တွေလည်းပဲအဆုံးရောက်ပွားတာလေရှိတဲ့နဲ့အတိတ်တာထိရှိတယ်တွေ့ဖူးပါအဲ့လိုဆိုတဲ့အခါကျတော့အခုတို့ပြန်လည်ပြီးတော့ဆန်းစစ်ကြည့်မယ်ဆိုရင်တော့တို့တန်တာမှာကိလေသာလည်းထုနေတယ်ဉာဏ်လည်းပဲနည်းနေသေးတဲ့အတွက်ရှုွက်အာယုံသည်ဘယ်မှာရှုအောင်မှာလဲကာယ ानु ပဒနာကိုပဲရှုပွားအားထုတ်အောင်မှာဖြစ်ပါကာယ ानु ပဒနာဆိုတာကာယဆိုတာကဒီကိုယ်ကိုပြောတာဖြစ်ပါဒီကိုလို့ပြောတာဗာလေကိုဆိုတဲ့စကလုံးဟာပေါင်းစည်းထားတဲ့အရာကိုဆိုလိုတာဖြစ်တယ်။ဘာဒီပေါင်းစည်းထားတယ်လဲဆိုတဲ့အခါရုပ်တရားတွေပေါင်းစည်းထား။ရုပ်တရားတွေပေါင်းစည်းထားတယ်။ဘလူနီးနဲ့ပေါင်းစည်းထားတာလဲ။မာချင်းပြော့ချင်းကြမ်းချင်းလှုပ်ချင်းယူစည်းချင်းဖွဲ့စည်းချင်းပူချင်းအေးချင်းတွန့်ကန်ချင်းလှောက်ရှားချင်းဆိုတဲ့အဲ့ဒီယုတ်တဘဝရဲ့ယုတ်တာပရမတ်တို့နဲ့ပေါင်းစပ်ထားတာဖြစ်ပါလေဝိပဿနာဉာဏ်နဲ့ရှုကြည့်တဲ့အချိန်မှာအဲ့ဒီယုတ်တရားတွေများစွာပေါင်းစည်းထားတဲ့အရာကိုအသေးစိတ်ခွဲပြီးတော့ရှုကြည့်လိုက်နိုင်တယ်ဆိုရင်တော့ကလစီပေါင်းများစွာလို့ဆိုရတယ်မော်ရီကျူးတွေအများကြီးပေါင်းစည်းစပင်လေးတစ်ချောင်းဆိုတာအဲ့ဒီရုပ်ကလအပေါင်းထောင်တော့မကပေါင်းစီပါမတောင်းနဲ့တိုင်းနဲ့တောင်းနဲ့ချီပြီးတော့ပေါင်းစီပါမပဂရိမျက်စိနဲ့မြင်လို့ရတယ်ရုပ်တစ်ခုဆိုတာဖြစ်နေတယ်အဲ့တော့အဲ့ဒီသဘောကိုဉာဏ်နဲ့ခွဲစိုက်ပြီးတော့ကြည့်ရအောင်အဲ့ဒါကိုခွဲစိုက်ပြီးတော့ကြည့်တဲ့အချိန်မှာသူ့ကိုအသေးစိတ်ခွဲပြီးတော့ကြည့်တဲ့ပါတော့သိစိတ်ပြီးခွဲပြီးရှုရတာလဲဒိဋ္ဌိကိလေသာတွေကိုဖယ်ရှားတော့တဲ့နေရေးအတွက်ရှုကြည့်ခြင်းဖြစ်ပါတယ်ဒိဋ္ဌိကိလေသာဆိုတာအပေါင်းသဘောမျိုးရှိတဲ့ခန္ဓာပေါ်မှာမိကပြီးတော့မှဖြစ်ပေါ်နေတာဖြစ်တယ်ဒါကြောင့်ဒိဋ္ဌိကိုစန့်ကျင်ဒေါ်လန့်ခြင်းနဲ့ဆိုအသေးစိတ်ခွဲပြီးတော့မှရှုကြည့်ရတာဖြစ်ပါသိစိတ်ဘာနဲ့ခွဲရတာလဲဉာဏ်နဲ့ခွဲရတာဖြစ်ပါ။ဘာဉာဏ်လဲ။တမ္မာဒိဋ္ဌိဉာဏ်အတိပဲဖြစ်ပါတယ်။တမ္မာဒိဋ္ဌိဆိုတမ္မာကကောင်းမွန်မင်္ဂန်စွာဒိဋ္ဌိကမြင်တယ်။အမှန်ကိုမြင်တာဖြစ်ပါ။အမှန်ကဘာလဲဆိုအခုရုပ်တရားကိုရှုနေ။ရုပ်ရှုနေ။ရုပ်တရားကိုပဲစိတ်ဦးလှဲ့ထား။ရုပ်တရားကိုပဲနှလုံးသွင်းရမယ်။ရုပ်တရားကိုပဲရှင်းချင်သုံးသပ်ဒါမှသာလေနှလုံးသွင်းခြင်းစိတ်ဦးလှဲ့ခြင်းနှလုံးသွင်းခြင်းရုပ်နဲ့ပတ်သက်လို့လိလာသုံးတာအခက်ခတ်ခြင်းလို့ဆိုရတယ်အဲ့ဒီအရာတွေဥတီချက်တွေထားနာပြီးပြီဆိုရင်အခုပြောတဲ့တမာဒိဋ္ဌိဉာဏ်အတိလို့ဆိုတာကအဲ့ဒီရုပ်တရားကိုကွဲပြားပိန်ချစွာသိလာနိုင်မှာဖြစ်ပါတယ်အဲ့လိုသီလနိုင်မှာဖြစ်တဲ့အတွက်ကြောင့်အဲ့ဒီမှာတမ္မာဒိဋ္ဌိဆိုတာပြောပြပါပြီ။တမ္မာဒိဋ္ဌိဆိုတာအမှန်ကိုမြင်ကောင်းမွန်မင်္ဂလာစွာသိနေခြင်းလို့အမြင်မှလို့တလူဆိုလိုပါလား။အမြင်မှဆိုတာကအမှန်ကိုမြင်မှအမြင်မှဖြစ်ပါ။အမှန်ကပါလေပရမတ္ထယုတ်တ္တနန္ဒတို့ရဲ့သဘာဝသဘောတည်အဲ့ဒီဟာအမှန်ပဲဖြစ်ပါအမှန်ဆိုတာကပရမတ္ထတသဘောဝဖြစ်လို့အမှန်ပရမဆိုတာကမဖောက်မပြန်မင်္ဂန်တိမဂုံတကပရမဟုခေါ်ဆိုတဲ့အတိုင်းအရှိတိုင်းပဲပေါ်ပြအမှန်အမှန်တိုင်းပဲသူပေါ်ပြအရှိကိုအရှိတိုင်းပေါ်ပြသလိုအမှန်အမှန်တိုင်းပေါ်ပြသလိုဉာဏ်ကလည်းပဲအဲ့ဒီအရှိတိုင်းသိရအမှန်အမှန်တိုင်းသိရရှိကိုရှိတိမ့်သည့်အမှန်အမှန်ကိုအမှန်တိမ့်သည့်တဲ့ရှိတာဘလို့ရှိနေတယ်လဲဒါလိလသုံးသခဲခါအမှန်မှန် အဲ့တော့ရှိတာဘယ်လိုရှိနေသလဲဆိုတော့ယုတ်တရားမှန်မြတ်ဟာအပြောင်းအလဲနဲ့ရှိနေတာဖြစ်ပါလေ။ကလစီပေါင်းများစွာပေါင်းစည်းထားတဲ့ဒုယုတ်ကိုခုချက်ချင်းမခွဲနိုင်သေးပေမဲ့ပြောင်းလဲနေတဲ့သဘောကိုတော့သိအောင်နားလည်အောင်လေ့လာသုံးသပ်အခက်ခတ်နိုင်တဲ့အစွမ်းအားရှိရတာ။အဲ့တော့ယုတ်ယုတ်လို့ပြောနေတာကတကယ်တော့နာမည်ပါပဲ။သူ့ရဲ့မူလလက္ခဏာကဘာလဲ?ရုပ်ပတိတိရူပံဖောက်ပြန်တတ်လို့ယုတ်တယ်လို့ခေါ်တာဖြစ်ပါသူရဲ့လက္ခဏာကဘာလဲဖောက်ပြန်တယ်ဝိပဿနာရှုတယ်ဆိုတာစောစောနာတော့ကပြောခဲ့ပြီးပါပြီပညာတိန်တစ်ပက်တော်အနိစ္စာတိဂါရဏပညာကိုဖယ်ခွန်ပြီးတော့မှပရမတ်ကိုရှာမယ်လို့ပြောတာဖြစ်ပါတယ်ပရမတ်ကိုအနိစ္စာလက္ခဏာထင်အောင်ရှုရမယ်အဲ့တော့ပညာကိုခွန်လို့ပြောတယ်အခုယုံဆိုတာပညာပဲစကလုံးပဲဝေါဟာရသူကအရှိတင်းညာပါရှိတယ်လေသူ့နောက်ွယ်မှာလက္ခဏာရှိတယ်အဲ့ဒါလို့ရှိတယ်မရှိတင်းညာရှိတင်းညာလို့ငမျိုးရှိတဲ့အထက်မှာမရှိတင်းညာငါသူတစ်ပါးယောက်ျားမိန်းမပုဂ္ဂိုလ်သတ္တဝါသူငါလုံးဝမရှိတဲ့အရာဖြစ်ပါဒီယုတ်ဆိုတာတော့အဲ့လိုလုံးဝမရှိတဲ့အခေါ်သက်သက်ရှိနေတဲ့အရာတော့မဟုတ်ပါဘူးသူ့မှာရှိနေတယ်ပါရှိနေတယ်လေလက္ခဏာရှိနေတယ်ယုံလို့ခေါ်ပေါ်ရတဲ့စကလုံးရဲ့နောက်ွယ်မှာလက္ခဏာရှိနေတယ်။အဲ့တော့လက္ခဏာရှိနေတဲ့နေရာမှာအဲ့ဒီလက္ခဏာတွေနှမျိုးရှိတဲ့အကြောင်းမနေ့တော့ကပြောခဲ့ပြီးပါပြီ။အဲ့ဒီလက္ခဏာကဘာလဲ?သဘဝလက္ခဏာ၊တာမင်ညာလက္ခဏာလို့ပြောခဲ့ပြီးဖြစ်ပါ။သဘဝလက္ခဏာ၊တာမင်ညာလက္ခဏာလို့ပြောတဲ့အထက်မှာအခုပြောတဲ့လက္ခဏာကသဘဝလက္ခဏာပဲဖြစ်ပါရှုပ်ရတဘဝလက္ခဏာဟာပေါင်းချုပ်ပြီးပြောရရင်တော့ဘာလက္ခဏာရှိသလဲဖောက်ပြန်ခြင်းလက္ခဏာရှိတယ်။ဦးဇင်းတို့တော့အဲ့ဒီစကလုံးကိုအသုံးပြုလို့မရှိပါဘူး။ဘာလို့လို့အသုံးပြုလို့မရှိသလဲဆိုတာစောစောနာတုန်းကပရမတ်မန္တမယဟာမဖောက်မပြန်မံကန်ဒီမဂုံတကပရမတ်ကိုခေါ်လို့တလို့သုံးတုံးထားပြီးဖြစ်ပါ။အခုကြတော့ရုပ်ခါဖောက်ပြန်တတ်လို့ရုပ်ဆိုနားလျှောက်သွားစရာအကြောင်းရှိတယ်။ဒါကြောင့်အဲ့ဒီစကလုံးတွေဦးဇင်းတို့အသုံးချပါအောင်ပြောင်းလဲခြင်းလို့ပဲအသုံးချဘလို့ပြောင်းလဲနေတာလဲဆိုပူခြင်းနဲ့အေးခြင်းမခြင်းနဲ့ပြော့ခြင်းကြမ်းခြင်းနဲ့နှုတ်ခြင်းနောက်တစ်ခုကဘာလဲဆိုယူစည်းခြင်းနဲ့ဖွဲ့စည်းခြင်းလှုပ်ရှားခြင်းနဲ့တွန်းကန်ခြင်းဒါအပြောင်းလဲအပြောင်းလဲအပြောင်းလဲနေဖြစ်နေတာဖြစ်ပါအဲ့ဒီအပြောင်းလဲတွေအပြောင်းလဲတွေအပြောင်းလဲတွေဖြစ်နေတဲ့ထူရုပ်သဘောကိုအသေးစိတ်သိနေရတဲ့ဘာလို့ ਆ မှာလဲชุบแต่คู่ปี้ๆๆๆชาเอาแม้ลูกมะนี่ตรงก็บอกแค่ไปဖြစ်ပါတယ်ไอ้ชุบแช่ในเนี่ยมาขณะกูอ้อเป้งกันหนีไปนาจิงไก่แค่ตองตินบูซู้ဆိုတဲ့ไอ้อายุตะคู่ๆกูปี้ๆๆๆตบวะลักษณะเทนออย้วยเฉยပြီးတော့มาอเปียงแลติอ๋อจูซาปัวเมียอ้าထုတ်ยากันนี่มะนี่ตรงก็บอกแค่ไปบาบิติเฉ็ดดิอสตรงก็တော့ปูดาเว้ตีมั้ยปูได้นอกတော့ตะเพียๆจี้တယ်ปูชิงอเปียงแลโอติတဲ့ချန်နိုင်ပြင်းတို့ရဆိုတဲ့အပြောင်းအလဲကိုသိရမှာဖြစ်ပါတဲ့ချန်နိုင်ပြင်းတို့ရအပြောင်းအလဲကိုသိပြီးပြီဆိုတဲ့အနေထားရောက်တဲ့အခါအသိဟောင်းနဲ့အသိဟောင်းအပြောင်းအလဲကိုရှုကြည့်ရမှာဖြစ်ပါတယ်အသိဟောင်းအပြောင်းအလဲကိုရှုကြည့်လိုက်တဲ့အချိန်ကျတော့အယံနှုညံသိမ်မွေးသွားတဲ့အခါညံမလိုက်နိုင်တော့အဲ့ဒီအချိန်မှာရှုရင်းနဲ့ပျောက်သွားသလိုရှုွက်မထင်ရှားတော့ပဲဖြစ်တတ်ပါတယ်အဲ့ဒီအချိန်မှာမပါလို့ရတာလဲဆိုသူရဲ့ပြန်လဲပြီးတော့မှအဲ့ဒီမှာနေရပကတိပြီးပြီးပြင်းပြင်းရှိတဲ့နေရတစ်ခုညာရဲ့နေအိမ်တတိတို့ရဲ့နေအိမ်နေရကိုပြီးပြီးပြင်းပြင်းတစ်ခုခုတော့ရှိဖို့လိုတာဖြစ်ပါလိုအပ်တဲ့အတွက်ကြောင့်အာယုန်တွေကိုပေါ်ထင်လာတဲ့ရုပ်တရားရဲ့အာယုန်တွေကိုရှုကြည့်လိုက်ပြီးရင်သူ့နေရသူပြန်နေဖို့လိုအပ်ပါလားအဲ့ဒီသူ့နေရာကဘာလဲမနေ့ကပြောခဲ့တယ်ရင်ချိန်နှားလေးမှာရှုဆိုပြီးတော့ရင်ချိန်နှားလေးမှာအပိအသင့်နေရာကိုတိကျသေးချာပြီးပြင်အောင်အချိန်များစွာပါဝိတဗဟုလိကရာချိန်ပံများစွာလေ့လာပွားများမယ်လို့ဗုဒ္ဓကဆိုတယ်အခုခန္ဓာနုပတနာဆိုတဲ့အနုပတနာဆိုတဲ့စကလုံးကိုတိကျစစ်စစ်ကြည့်လေအောင်အနုပတနာဆိုတာကအနုကထဒလဲလဲချိန်ပံများစွာပတနာရှုပွားရမယ်အနုပတနာဆိုတာချိန်ပံများစွာထခါတလဲလဲရှုတည်ပွားများအထောက်တာကိုအနုပတနာလို့ခေါ်တာဖြစ်ပါ အဲ့တော့အဲ့ဒီရုပ်တရားကိုရှုတဲ့အတွက်ကြောင့်ဒါကာယ ानु ပါဒနာလို့အသုံးပြုသွားခြင်းဖြစ်ပါဒီနေရာမှာရှင်ချင်းမှာနေရာရှာတဲ့အချိန်မနေ့တုန်းကပြောခဲ့ပြီးပြီအဲ့တော့ကွဲကွဲပြားပြားပိမ့်ပိမ့်ချာချာမသိနိုင်သေးတဲ့အချိန်မှာဝင်လေထွက်လေအစားရင်းထဲကနေတရိပ်ရိပ်တတိတ်တိတ်ဖြစ်ပေါ်လာအောင်ရှုတိပွားများတာဖြစ်ပါဒီနေရာမှာဘာလို့ရွေးချယ်ရတာလဲဆိုတဲ့အခါစိတ်ဓာတ်ဥပဒနာကူးရှုတဲ့နေရာမှာပြည်ပြင်းတဲ့အတွက်ဟတ်တရားဝိထုနှလုံးသားတဲ့ကနေဒီနေရာကနေရုပ်တွေရုပ်တရားတွေကဒီနေရာမှာရှုရင်ရှုရင်ရှုရင်ရှုရင်ရှုရင်ရှုရင်နေဘာဖြစ်လာသလဲအစကတော့ဒိတ်ဒိတ်လို့ဒီနေရာထဲမှာပဲပေါ်နောက်ကျတော့အဲ့ဒီဒိတ်ဒိတ်ဒိတ်ဒိတ်လို့တခုတည်းခုံနေသလိုထင်ရအဲ့ဒါညံ့နှုတ်နေသေးလို့တခုတည်းခုံသလိုထင်ရမဟုတ်ဘူးတခုပြက်ပြီးတခုဖြစ်နေတာတခုပြက်ပြီးတခုဖြစ်နေတာဒိတ်ဆိုတဲ့တခုပြက်ပြီးတော့နောက်ထပ်ဒိတ်ဆိုတဲ့တခုပေါ်လာပြောင်းသွားလိုက်အစားထိုးပေါ်လိုက်ပြောင်းသွားလိုက်အစားထိုးပေါ်လိုက်ပြောင်းသွားလိုက်အစားထိုးပေါ်လိုက်ဒီမှာကွဲကွဲပြားပြားမသိသေးပါဘူးလုံးပြီးတော့သိနေတဲ့နေထားပဲရှိပါလေဒါပေမဲ့ဒီနေရာမှာတခုတည်းသောအာယုံကိုရှုသိနေတဲ့အတွက်ကြောင့်သမာဓိဆိုတာပါပြီးသားဖြစ်ပါအဲ့ဒီတခုတည်းသောအာယုံကတည်ငြိမ်နေတဲ့အာယုံမဟုတ်ဘူးလှုပ်ရှားပြောင်းလဲနေတဲ့အသိအဟောင်းပြောင်းလဲနေတဲ့အာယုံဖြစ်တဲ့အတွက်ကြောင့်အသိနဲ့အဟောင်းအပြောင်းလဲကိုကြည့်ရင်ဉာဏ်ဆိုတာပါပိတာဖြစ်ပါတယ်အဲ့တော့သမာဓိဋ္ဌိဉာဏ်အတိလို့ဆိုရတယ်ဉာဏ်ပါပိတာဒါဆိုရင်ရှုလိုက်တိုင်းရှုလိုက်တိုင်းဟာသမာဓိနဲ့ဉာဏ်တွဲပြီးတော့မှပါလက်သားဖြစ်နေပါတယ်ဒါကြောင့်ဥစဉ်တို့အရှင်းကြီးအားရပါကိုယ်တိုင်လည်းပဲဒါနဲ့ရှုခဲ့တာဖြစ်ပါပြန်လေအချိန်မှလည်းယောဂီတွေဟာလွယ်လွယ်ကူကူနဲ့ရှုနိုင်သလိုဒီအရင်တဲကနေအခုလုံးပြီးတော့သိနေတဲ့အသိပင်ဖြစ်လင့်ကစားသူ့မှာရှုွက်အာယုံပြီးပြီးပြင်းပြင်းရှိပြီးပြီးဖြစ်တဲ့အတွက်ဒီယောဂီဟာတရားရှုွားရမှာဘယ်တော့မှမပြင်းတော့ပါဘူးဒါကိုပြီးပြင်းသွားတယ်ဆိုရင်တရားရှုရတာအားရှိတော့သူ့မှာရှုလိုက်တဲ့အချိန်တိုင်းမှာသူရှိနေတယ်ရှိနေတယ်ဆိုရင်ဝင်လေထွက်လေရှုစရာမလိုတော့ဘူးသူ့မှာဒိတ်ခနဲ့ဆိုပြတ်သွားတယ်အစာထိုးပေါ်လာတယ်နောက်ထပ်ဒိတ်ခနဲ့ဆိုအစာထိုးပေါ်လာပြတ်သွားတယ်စာထုပေါ်လာတယ်ပြတ်သွားတယ်စာထုပေါ်လာတယ်ပြတ်သွားတယ်စာထုပေါ်လာဓာတိကိုရှုကြည့်ရင်ရှုကြည့်ရင်လေဒီတစ်ခုတည်းသောအာယုံကိုဆွဲဆွဲမြဲမြဲလေ့လာသုံးသပ်အခက်ခါရာကနေပြီးတော့မှယင်အုံတစ်ခုလုံးဖြစ်လာပါအဲ့မှာရိတ်ရိတ်ရိတ်ရိတ်ဖြစ်လာယင်အုံတစ်ခုလုံးကနေရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ဖြစ်လာရာကနေနောက်တော့ဘယ်အထိဖြစ်လာသလဲဆိုတော့ဒီယင်နဲ့ဟိုးငယ်ထိုင်နေတာဆက်သွဲနေဆက်သွဲတော့အဲ့ဒါတွေကိုချဲ့ပြီးတော့မှကြည့်လိုက်တယ်ငယ်ထိတ်နဲ့ယင်အောင်နဲ့ဆက်သွဲပြီးကြည့်လိုက်တဲ့အချိန်မှာငယ်ထိတ်နဲ့ဒီယင်ညုံနှားလေးမှာဖြစ်နေတဲ့အရာတစ်ချက်ထဲဖြစ်လာတစ်ချက်ထဲဖြစ်တယ်တစ်ချက်ထဲဖြစ်နေတယ်ဆိုတော့ကိုရှုလိုက်တဲ့အနေထားဟာဆက်သွဲနေတဲ့သဘောသဘောကအုံတော့နဲ့နှလုံးသားဟာဆက်သွဲနေတဲ့သဘောရှင်းလင်းစွာမြင်ရချို့ချို့ပုံကိုယ်တွေဆိုဟာတရားဝုထုမှာဒီနှလုံးသွေးတွေเนี่ยအဖွင့်အပိုက်လှုပ်နေတဲ့ဟာကိုစနစ်တကျရှင်းရှင်းလင်းလင်းသူမြင်လို့ရသွေးတွေရဲ့အတိုးအဆောင်ပရမတ္ထတတ္တဘဝရဲ့သဘောကိုအခြေခံပြီးတော့သူတို့ဉာဏ်တည်ဟာတရားဝုထုမှာအလုံးလုံးနေတဲ့ပုံစံကိုရှင်းအောင်မြင်အောင်ဘာလဲသူမှာသမာဓိလဲဒီပုံမှာပါနေတယ်ဉာဏ်လဲဒီပုံမှာရှင်းလင်းစွာပြီးပြန်တော့နင်းနေအဲ့ဒါနဲ့ရှုွက်တွေတပြိတ်တပြေးပြေးနဲ့ငယ်ထိုင်နဲ့ဆက်သွဲသောအကြောင်းရှိတဲ့အခါအဲ့ဒါတွေကိုကြည်ရင်ကြည်ရင်ကနေဖြစ်ပြတဲ့အဲ့ဒီငယ်ထိုင်နဲ့ဒီရင်နဲ့တတားနဲ့ဖြစ်နေတဲ့အရာကိုကြည်ရင်ကြည်ရင်တကောင်လုံးပြတ်ကောင်အဲ့ဒီအချိန်မှာငယ်ထိုင်ကိုအားလိုက်နေနေထွက်လိုက်တဲ့အချိန်မှာငယ်ထိုင်ကနေဖြင်းဖြင်းဖြင်းဖြင်းဖြင်းဖြင်းဖြင်းဖြင်းဖြင်းဖြင်းတကောင်လုံးပြန့်ကျဲသွားအဲ့လိုတကောင်လုံးပြန့်ကျဲသွားတဲ့အချိန်မှာခန္ဓာတစ်ခုလုံးကအစိမ်ခဲမရှိဘူးအကောင့်ထဲမရှိဘူးတရပန်းတာမရှိဘူးဆိုတဲ့ဟာရှင်းသွားအဲ့တော့ကလစီပေါင်းများစွာပေါင်းစည်းထားတယ်ဘာနဲ့ဒူသလဲဆိုတော့ TV အစီအစဉ်ပြီးတဲ့အချိန်ကကြတော့ဖန်သားပြင်ပေါ်မှာစပော့လေးထနေတယ်အဲ့ဒီစပော့လေးကလှုပ်စီလှုပ်စီလှုပ်စီလှုပ်စီလှုပ်စီလှုပ်စီဖြစ်နေသလိုခန္ဓာတွင်းထဲမှာလည်းပဲအဲ့ဒီမှာဒီရှုပ်ကလစီလေးတွေဟာ TV ဖန်သားပြင်ပေါ်မှာပေါ်နေတဲ့ဟာကပြုတ်ကအလုံးအမရမကြီးပါခန္ဓာမှာဖြစ်ပေါ်တဲ့ရုပ်ကလိုက်ရဲ့အရာအထွန်လောက်ပေါင်းထားမှာတီဗီဖန်သားပြင်ပေါ်ရုပ်ကလတစ်ခုဖြစ်နေတယ်လို့ပါပဲ အလုံးအမတမ်းမှတီးတဲ့တင်းငယ်တဲ့အဲ့ဒီရုပ်ကလတွေကိုကိုယ်တိုင်မြင်ခွင့်ရှိတယ်။အဲ့ဒီရုပ်ကလရဲ့သဘောတဘဝတွေဟာကြည်လိုက်တယ်အကြည့်မခံပျောက်သွားကြည်လိုက်တော့ကြည်လိုက်တယ်ပျောက်စတေပေါ်နေတယ်ပျောက်နေတယ်ပေါ်နေတယ်ပျောက်နေတယ်တအားညံလို့တဲ့အတွက်ကြောင့်တခုတည်းခုံနေတယ်လို့ထင်ရတယ်။ဒါပေမဲ့ဘာပဲဖြစ်ဖြစ်ခန္ဓာကိုယ်ပေါ်မှာဒီတိုင်းပဲရှိနေတာဖြစ်တယ်ကြည်လိုက်တယ်ခေါင်းဆိုပြီးကြည်လိုက်လှုပ်စီလှုပ်စီရွှေစီရွှေစီမွားစီမွားစီလက်ဆိုပြီးကြည်လိုက်တဲ့အခါရွှေစီရွှေစီမွားစီမွားစီဖြစ်ပြက်ပြီးရှင်းရှင်းမြင်ရလက်ဝင်းဆိုကြည်လိုက်ရွှေစီရွှေစီမွားစီမွားစီအရင်ဆိုပြီးကြည်လိုက်တော့လေအဲ့ဒီနေမယ်ရွှေစီရွှေစီမွားစီမွားစီခြေစလုံးတွေကြည်လိုက်တော့ခန္ဓာတစ်ခုလုံးဟာအစိမ်အခဲမရှိဘူးကောင်တက်တရမရှိဘူးတန်တန်မရှိဘူးအဲ့ဒီအချိန်မှာတန်တတိနမိတ်ဆိုတာပျောက်သွားဖြစ်တယ်တန်တတိအဲ့ဒီမှာအဲ့ဒီအချိန်မှာအဲ့ဒီမှာဘာလဲသမုဟပညာတွေအဲ့ဒီမှာခေါ်ဝေါ်သတ်မှတ်ထားတဲ့ခြေလက်ဆိုတဲ့သမုဟပညာတွေလည်းကွာပြီးသားအဲ့ဒီမှာအော်သမုဟပညာတန်တတိပညာအဲ့ဒီမှာကဏပညာလို့ခေါ်ကဏပညာကဏဆိုတာအစင်ခဲကိုပြောတာအဲ့ဒီကဏပညာကလုံးဝကွာသွားတယ်အစင်ခဲဆိုတာမရှိတော့ဖြစ်ပေါ်နေတဲ့ယုတ်ကလသေးသေးလေးဟာလည်းသူ့တတိနဲ့သူ့အလှုပ်သူ့လှုပ်နေတာစိတ်ဝင်စားစရာတိတ်ကောင်းပါအဲ့ဒီအချိန်မှာခန္ဓာတစ်ခုလုံးမှာအတထောက်စာလေးလောက်တော့မှမြင်းနေတယ်တည်နေတယ်လို့မရှိတော့ပါအဲ့ဒီအချိန်မှာယောဂီဒီစိတ်ထဲမှာပိန်ချပြီးဆုံးဖြတ်လိုက်ပါပြီဘဝခန္ဓာဆိုတာဘယ်တော့မှမမြဲပါလားစိတ်ခဲကောင်းထက်တရနဲ့ရှိနေတဲ့အရာမဟုတ်ပါပဲလားတကယ်တော့ကလစီပေါင်းများစွာရုပ်ပေါင်းများစွာပေါင်းစည်းပြီးမှအလုံးလုံးနေတဲ့အရာဆိုတာယောဂီဉာဏ်ထဲမှာရှင်းလင်းသွားမြင်တယ်လို့ပြောရင်ဘယ်သူလာလာပြောမရှုံတော့ပါဘူး။တရားလာပြောလည်းမရှုံ။နှစ်တည်းလာပြောလည်းသူယုံစရာအကြောင်းမရှိဘူး။မမြင်ဘူးဆိုတာဟာဆုံးဖြတ်ချက်ချပါ။မမြင်ဘူးဆိုရင်အဲ့ဒါဟာအနေဆာလက္ခဏာရဲ့သဘောတဘောပဲဖြစ်ပါလား။အဲ့ဒီမှာသမာဓိဋ္ဌိဉာဏ်အတိအတိပိန်ချပြီးတော့ရှင်းလင်းစွာသိမြင်သွားတာဖြစ်ပါလား။ဉာဏ်အနေနဲ့ပြောရင်အဲ့ဒီအချိန်ကြာမှာဥဒယဘယညာပင်ကညာလေတခါနဲ့တွဲပြီးတော့ဖြစ်တာပါဥဒယဘယညာပင်ကညာဆိုတဲ့အဲ့ဒီညာလေတချို့ယောဂီအဲ့ဒီမှာဘယညာတခါနဲ့တွဲပြီးတော့ဖြစ်တယ်ဥဒယဘယပင်ကဘယဆိုတဲ့အဲ့ဒီညာသုံးခုလုံးတည်ညာစင်တဲ့ကခွဲထားပြီမဲ့လို့ဆက်တိတ်တခါနဲ့ဖြစ်သွားဒီလိုဖြစ်လိုက်ရင်ယောဂီတွေမကြောက်ပါနဲ့လို့ဥစဉ်တောင်းပါပါအတိပေးပါလေတတိပေးပါလေကြောက်ရမယ့်အရာမဟုတ်ပါဘူးဒါကရှင်းရှင်းလင်းလင်းသိနေခွင့်ရှိနေတဲ့အတွက်ကြောင့်အာရချိန်နိုင်ရမယ့်အရာဖြစ်ပါလေဒါဒီဘဝသံသရာတစ်လျှောက်လုံးကနေပြီးရင်ရှင်းလင်းစွာမမြင်ခဲ့ဘူးတဲ့ဘဝရဲ့မှုရင်းဖြစ်ရအမှန်တဘောကိုအဲ့ဒီယောဂီဟာရှင်းလင်းစွာသိမြင်လိုက်ပြီးဖြစ်ပါအဲ့ဒီအချိန်မှာတမာတိအချိန်မြင့်တဲ့အချိန်ဒီချိန်နဲ့ချိန်ပဲဖြစ်ဖူးရင်အဲ့ဒီယောဂီအတွက်အရှင်းပြေတော့ပါသူတို့ဝိပဿနာရှုရတာဘယ်တော့မှလည်းမပြင်းတော့ဝိပဿနာရှုဖို့အင်အားတွေတိတ်ရှိသွားအတိအမြင်တွေလည်းပြောင်းသွားတယ်တရားနာတာမတူတော့ပါဘူးအရင်ကနားမလည်ခဲ့ဘူးဆိုတဲ့တရားဟာအဲ့ဒီအချိန်မှာရှင်းရှင်းလင်းလင်းနားလည်သွားတရားနာတာတိတ်ပျော်သွားတယ်သူတို့အရာအားရှိသွားအဲ့ဒီအချိန်မှာအတိအမြင်တွေဟာပြောင်းသွားအရင်ရင်တော့ကထင်မြင်ယူဆခဲ့တဲ့နေစာဒုက္ခအတ္တဆိုတဲ့အနေထားမှာနေစာမမြဲဘူးဆိုတာလေးကိုရှင်းရှင်းလင်းလင်းသူပြီးပြီးပြင်းပြင်းသိသွားခဲ့ပြီဖြစ်ပါတာဟာဝိပဿနာဉာဏ်ရဲ့အစပဲဖြစ်ပါအဲနောက်ပိုင်းကျတော့သမာဓိတွေပြန်ပြီးတော့မှစွမ်းအားကျသွားတဲ့အချိန်ရင်ထဲမှာဒိတ်တခုပဲပြန်ပေါ်လာဖြစ်ပါကိစ္စမရှိဘူးအဲ့ဒါကိုပဲဆက်လက်ပြီးတော့ရှုသွားတချို့ယောဂီတွေရှိတတ်တယ်ရင်မှရှုလို့မရပါဘူးရင်မှရှုလို့မရတဲ့ယောဂီနှလုံးယောဂရှိတဲ့ပုံကိုယ်တွေရင်မှမရှုရပါဘူးရင်မှမရှုပါဘူးအဲ့တော့တချို့အစာအိမ်ယောဂရှိတဲ့ပုံကိုယ်တွေရင်မှမရှုပါနဲ့ရှုလို့မရပါဘူးရှုရင်ပူထူပြီးတော့အရှမ်းမွန်းချလာတချို့ယောဂီတွေမွန်းချပြီးတော့မှပျောက်သွားတာမွန်းချပြီးတော့မှအဆင်ပြေသွားတာရှိတယ်သူကတော့မွန်းတာမွန်းချတယ်အဆင်မပြေလာတရားပိတရားပူပြီးအနေခက်ပြီးအင်အားတွေနည်းလာတယ်ဆိုရင်အဲ့ဒီယောဂီဟာငယ်ထိုက်မှရှုမှအရှင်းပြေတာဖြစ်ပါငယ်ထိုက်တဲ့နေရာကိုဝင်လေထွက်လေကိုသမာဓိရအောင်15မိနစ်လောက် မနစ်20လောက်နှလုံးသွင်းပြီးတော့မှကိုယ်စိတ်ဒီရင်အဲ့ဒီမှာမလုပ်ရမှလဲဆိုငေထိတ်ကိုတွန်းတင်အောင်အားလေးနဲ့ထည့်ပြီးတော့ငေထိတ်တနေရာကိုစိတ်ကိုစူးစီးပြီးတော့တွန်းတင်အောင်မှဖြစ်မှာငေထိတ်တနေရာမှာရှုွက်တစ်ခုခုတွေးပြီးတွန်းတင်လိုက်တဲ့အချိန်ဘာတွေးမလဲတင်းတင်းပဲတွေးမယ်တည်ရင်ကြည့်တော့ဘာမှမတွေးပါဘူးဒါပေမဲ့လို့အဲ့ဒီဟာကိုစိတ်စိတ်ဆတ်ဆတ်ကြည့်တင်းနေတဲ့သဘောလေးတွေးအားထည့်လိုက်ရင်တင်းနေတဲ့သဘောအဲ့ဒီတင်းနေတဲ့သဘောလို့ဆိုရတဲ့ရှုွက်အာယုံကိုတွေးပြီးဆိုတဲ့အချိန်ကချတော့စိတ်ကိုပုံမှန်တိုင်းပြန်ထောင်အဲ့ဒီတင်းရင်လည်းတင်းသဘောတင်းသဘောတင်းသဘောဒီလိုရှုအောင်နှွေးတဲ့သဘောတွေးရင်လည်းနှွေးသဘောနှွေးသဘောသဘောသဘောလို့ပါမရတာဖြစ်တယ်သဘောဆိုတာအစိမ်ခဲအကောင်ထဲတရတန်တန်ပုံဟာနမိတ်မရှိဘူးလို့ဆိုလိုပါတယ်အချိန်တတိနဲ့တသက်သာရှိတဲ့အရာကိုသဘောလို့သုံးတာဖြစ်ပါအဲ့တော့အဲ့ဒီသဘောကိုကြည့်ရမယ်။ပူရင်လည်းပူသဘောပူသဘောအပြတ်မမြင်သေးတဲ့အတွက်အပြတ်လုံးမထိုက်သေးပါဘူး။ပူသဘောပူသဘောပူသဘောဒီလိုကစား။အဲ့တော့စူးလာလေစူးရင်လည်းစူးသဘောစူးသဘောစူးသဘောနဲ့နဲ့ခေါင်းထဲမှာလေးလာ။လေးလိုက်နဲ့လေးတဲ့သဘောလေးသဘောလေးသဘောလေးသဘောစိတ်ရှိရှိခေါင်းအေးထားပြီးစိတ်စိတ်ဆက်ဆက်ကြည့်ပါ။ကြည့်မှမြင်ရင်အဲ့ဒီနေရာကနေလွတ်လွတ်လွတ်လွတ်လွတ်လွတ်လွတ်ငယ်ထိုက်တဲ့နေရာကနေတွေ့လာ။ငယ်ထိတ်မှရှုတဲ့အချိန်ကကြတော့အဲ့ဒီတနေရာလုံလုံလုံလုံလုံတွေ့ရင်မကြပါဘူး။ဟောရှုွက်ကိုပို့ပြီးတော့ချက်ရတာပို့တိတာပါလေ။သို့သောရင်မှရှုတာထက်ပို့ပြီးအခက်အခဲများပါ။အဲ့တော့ခေါင်းတအားလေးလိုက်ရင်ပြန်လျှော့တတ်ဖို့လိုတယ်။ခေါင်းလေးပြီးတော့မှတင်းပြီးလေးလာတဲ့ဆိုနည်းနည်းနည်းနည်းလျှော့ပြီးစီစီဆက်ဆက်ကြည့်ရမယ်။တေးသေးချာချာအကဲခါရပါမယ်။အဲ့ဒီတော့ရင်မှရှုလို့မရတဲ့ပုံစံတွေကိုပြောတာဖြစ်ပါလေ။ဒီမှာရှုနီးရှုွက်ရှာတဲ့နေရာမှာနီးသုံးနီးပိတ်ခဲ့တယ်။အဲ့ဒီဒီနီးသုံးနီးကဘာလဲဆိုခန္ဓာကိုယ်အောက်ပိုင်းကနေပြီးတော့မှပေါ်ရရှုနေတယ်အဲ့ဒီပုဂ္ဂိုလ်ကဓမျိုးအဲ့ဒီပုဂ္ဂိုလ်ကအိမ်မရှိတဲ့အိမ်မရှိတဲ့လူလိုပဲသူပြန်ထားစရာနေရာမရှိဘူးဝင်လေထွက်လေမှပြန်ထားရင်ပြန်ထားအဲ့ဒီနေရာအဲ့ဒီမှာသူကအနေဆုံးပဲအဲ့ဒီနေရာအဲ့ဒီနေရာကနေအကောင်းဆုံးကတော့ဘာလဲဆိုဟတ္တယဝတ္ထုမှာရှုပွားအားထုတ်တာအကောင်းဆုံးပါလို့အကောင်းဆုံးပြောတာလဲဆိုဒီနေ့စိတ်တဏှုပဒနာရှုပွားတဲ့အခါဟတ္တဝုထုကနေပဲကုပြီးရှုအောင်အဲ့တော့အခုငယ်ထိတ်မှရှုကြတဲ့ပုဂ္ဂိုလ်တွေဟတ္တဝုထုမှာအဆင်မပြေဘူးအခုလောလောဆယ်အဆင်မပြေပေမဲ့နောက်အဆင်ပြေလာလိမ့်မယ်သူလည်းပဲနောက်တစ်ချိန်ကျွမ်းကျင်လာပြီဆိုရင်ဒီဟတ္တဝုထုမှာပဲပြန်ထားအဲ့ဒီချုပ်တရားတွေကနေပြီးတော့ရှုပွားလို့အဲ့ဒီမှာငယ်ထိတ်မှငယ်ထိတ်ကနေတကောင်လုံးနည်းနည်းချင်းလုံးလုံးလုံးလုံးလုံးလုံးလုံးလုံးလို့တွေးလိုက်ရင်အဲ့ဒီမှာရှုွက်ကိုနည်းနည်းချင်းနည်းနည်းချင်းနည်းနည်းချင်းချက်ချက်ပြီးကြည့်ရအောင်အဲ့တော့လုံးလုံးလုံးလုံးကနေဖောဖောဖောဖောဖြစ်လိုက်ရင်အဲ့ဒီမှာနည်းနည်းချင်းနည်းနည်းချင်းအောက်ကိုရွှေ့ရွှေ့ရွှေ့ရွှေ့ပြီးချချလိုက်တဲ့နေရာကနေခန္ဓာကိုအစိမ်ခဲမရှိဘူးဆိုရင်ဆက်ချလို့ရတယ်စိမ်ခဲအကောင်ထက်တော့နင်းနေတယ်ဆိုရင်ဆက်ပြီးတော့မှအောင်ချပါနဲ့အဲ့ဒီအစိမ်ခဲပြောက်ွယ်နေတဲ့နေရာတစ်ခုပဲကယူစိတ်လေးရှုပါအဲ့တော့နည်းနည်းလေးရှုရှုရှုရင်းကနေပြီးတော့မှနည်းနည်းချင်းနည်းနည်းချင်းအောက်ရွှေချရွှေချရွှေချရွှေချရွှေချလိုက်တဲ့အကောင်ထက်တော့မရှိဘူးကလပဲမြင်ရတယ်ဆိုရင်ဆက်ရွှေ့လို့ရတယ်အဲ့တော့ကလမမြင်ဘူးဆိုရင်အဲ့ဒီမမြင်တဲ့နေရာအစိမ်ခဲမြင်နေတယ်ဆိုရင်အဲ့ဒီအစိမ်ခဲမြင်ရနေရာကလည်းနောက်ပြန်ဆောက်အဲ့ဒါလို့ရှုရမှာဖြစ်တယ်အကောင်ထက်တော့တန်တန်မရှိဘူးလုံးကြီးလုံးကြီးနဲ့ဖြစ်နေတဲ့အရာဘယ်အကြောင်းလဲနဲ့ရှိနေတဲ့ရုပ်တရားကိုရှုကြည့်ပါများအထောက်အမှာဖြစ်ပါလေယောဂီသူတော်ကောင်းအပေါင်းတို့ဒီလိုရှုကြည့်တဲ့အနေအထားမှာဆိုရင်ဒါရှုနေသုံးနေဂျာနဲ့အဘိန်းကမနဲ့ဖာမှာပြောမယ်ခုဘိန်းမှာကြတော့အဲ့ဒီမှာပြောတဲ့အတိုင်းလုပ်ရင်လုပ်တဲ့အတိုင်းတည်လာမှာဖြစ်ပါမနဲ့ဖာကြတော့အချိန်ရရင်တော့ဒီကနေစိတ်တဏှုပတနာကူတဲ့အဘိန်းအနတ္တလက္ခဏာဘိန်းကိုဦးဇင်းတို့ကြိုးစားကြည့်ပါမယ်အဲ့တော့ရောက်နိုင်ရင်လဲရောက်နိုင်မရောက်ရင်လဲဒီမှာစိတ်တဏှုပတနာရှုွားတဲ့ပုံစံတွေမိမိမှာဖြစ်ပြက်တလောက်ထိရှင်းလင်းစွာမြင်ပြီလားဒီကြတဲ့ဥဒ္ဒချင်းမြင်ဖူးပြီလားအမြင်ဖူးသေးမမြဲသေးပါဘူးအဲ့တော့မြင်ဖူးပြီဆိုရင်တော့စိတ်တဏှုပဒနာဆက်ရှုလို့ရတယ်လို့မမြင်ဖူးသေးဘူးဆိုရင်တော့အဲ့ဒီယောဂီဟာအဲ့ဒီမှာရှေ့ဆက်စိတ်တဏှုပဒနာအခက်ခဲတွေအများကြီးရှိပါအဲ့ဒီဘိတ်နေတော့ရှေ့ဆက်ပြီးတော့မှပြောပါမယ်ဒီနေ့ပြောတာကခန္ဓာနှုပဒနာဘိတ်ဝိပဒနာဘိတ်ဖြစ်ပါဝိပဒနာဆိုတာကပြည့်ညက်ကိုခွာပရမတ်ကိုရှာတွေးရှိလာတဲ့ ਪਰ မတ်ကိုလက္ခဏာထင်အောင်ရှုသဘောဝလက္ခဏာပါမိညာလက္ခဏာအဲ့ဒါတွေကိုထင်အောင်ရှုအောင်မှာဖြစ်ပါတယ် ။ဗာမညာလက္ခဏာမှာအနေဆာလက္ခဏာဖြစ်ပါလား။နေဆာဆိုတာအနေဆာလို့ voice phone ရမှာမဟုတ်ဘူး။ကြီးလိုက်တိုင်းပျောက်သွားတဲ့အနေထား။ပေါ်လာပြီးပျောက်သွားတယ်ပေါ်လာပြီးပျောက်သွားတယ်ပေါ်လာပြီးပျောက်သွားတယ်အဲ့ဒါကိုပဲရှုကြည့်နေရမှာဖြစ်ပါလေ။ဒါအလွယ်ကူဆုံးအသက်တာဆုံးသောနေ့နဲ့ဦးစင်းတို့ပြချင်းဖြစ်ပါလေ။တို့ယောဂီသူတော်ကောင်းအပေါင်းတို့ပြောတဲ့အတိုင်းလောက်ပါလောက်တဲ့အတိုင်းသိပါလိမ့်မယ်အဲ့တော့ခုပြောတဲ့အတိုင်းရင်ညွတ်မှရှုနေကြတဲ့ပုံကိုယ်တွေလည်းရင်မှမပေါ်သေးဘူးဆိုရင်ရင်ထဲမှာအားလိမ့်နေနေစိုက်စိုက်ပြီးရှုရပါမယ်ရှုပွက်အရှာတက်ဖို့လိုအပ်ပါတယ်ဝင်လေထွက်လေကို15မိနစ်မိနစ်20လောက်လောက်ပြီးပြီဆိုရင်ရင်ညွတ်တနေရာလေးမှာအားလိမ့်နေထိုက်ပြီးတော့ပူလာတဲ့သဘောတွေ့ရင်ပူတဲ့သဘောပူသဘောပူသဘောလို့ရှုစူရတဲ့ဘောတွေ့လိုက်ရင်စူတဘောစူတဘောစူတဘောဒီလိုရှုရအောင်အဲ့တော့အဲ့ဒီကနေပြီးတော့ယင်ထဲမှာချက်ဆိုးလာတဲ့သဘောရှိရင်လည်းအဲ့ဒီအတိတ်နှလုံးသွင်းရမှာအလိုက်တင်လေးနှလုံးသွင်းရမှာဖြစ်ပါခန္ဓာကပေါ်ပြတဲ့အတိတ်ဉာဏ်ကနေပြီးလိုက်ပြီးတော့နှလုံးသွင်းရမှာဉာဏ်ကကြည့်ရကြည့်ရင်မပြီးရပါဘူးနောက်ကနှလုံးသွင်းမှုလေးလိုက်ပေးရပါမယ်နှလုံးသွင်းမှန်မှစက်တဲ့အသိဉာဏ်ဖြစ်ခွင့်ရှိတာဖြစ်ပါအကြံယောဂီသူတော်ကောင်းပေါင်းတို့အခုရှုတဲ့ဒီဝိယုတ္တဆိုင်လောက်ကြည့်ပါအဲ့တော့လောက်ကြည့်ရင်15ရက်ဒီဆယ်ရက်အတွင်းထဲမှာထင်လာနိုင်စရာအကြောင်းရှိပါယုံယုံကြည်ကြည်လောက်မှရှင်းရှင်းလင်းလင်းသိမှာဖြစ်ပါမယုံကြည်တဲ့ပုဂ္ဂိုလ်တော့ဘလောက်ပဲရှုရှုရမှာမဟုတ်ပါဘူးအဲ့တော့ကိုပေါ်မှာကိုမူတည်တာဖြစ်ပါလားလုံချင်ရပါလိမ့်မယ်ပြောတဲ့အတိုင်းလောက်ရင်လောက်တဲ့အတိုင်းသိပါလိမ့်မယ်အဲ့တော့ခုပြောခဲ့တဲ့အတိုင်းခုဝင်လေထွက်လေကိုနာသီးဖြားမှာနှစ်ချက်ဒီနေ့ကိုပြောပါမယ်ဟတ္တဝုထုဆိုတဲ့နှလုံးပေါ်မှာရှုအစာအိမ်ယောဂါတို့သွေးတို့ယောဂါတွေနှလုံးယောဂါတွေရှိတဲ့ပုံကိုယ်တွေကငယ်ထိတ်မှာသွေးတို့ယောဂါရှိတဲ့ပုံကိုငယ်ထိတ်မှာမရှုပါနဲ့ဟတ္တဝုထုမှာပဲရှုရပါသွေးတို့ယောဂါရှိတဲ့လူကငယ်ထိတ်မှာမရှုလို့မရပါဘူးမုန်းတော့ဖြစ်လာတတ်တယ်အစာအိမ်ယောဂါရှိတဲ့ပုံကိုယ်တွေနောက်ပြီးတော့ဗာလဲဆိုနှလုံးယောဂါရှိတဲ့ပုံကိုယင်ထိတ်မှာမရှုရပါဘူးငယ်ထိတ်မှာရှုမယ်ရှုွက်3မျိုးပို့ပေးမယ်ကိုရှုရမှာကတစ်ခုတည်းပဲပြင်ရွေးရပါမယ်3ခုစလုံးရှုရမယ်နေရာကိုပြောတာဖြစ်ပါတယ်ကိုရှုရမှာကတစ်ခုတည်းပဲရှုရမှာဖြစ်ပါတယ်ရှုရမယ်နေရာရှုစရာရယ်ရှုနေတာရယ်လို့နှစ်ခုရှိတဲ့အထက်မှာရှုစရာနောက်ကိုမလိုက်ပါနဲ့ရှုနေတာကိုပဲရွေးချယ်ပြီးတော့ရှုွားအထောက်ရပါမယ်ခုပြောတဲ့အတိုင်းရင်မှစူးစိုက်ပြီးတော့မှဝင်လေထွက်လေကိုဝင်လေထိပြက်ထွက်လေထိပြက်လို့အရင်ဆုံးလောက်ကြည့်ပါအောင်လောက်ပြီးပြီဆိုတဲ့အချိန်က15မိနစ်ကြာမှယင်ချိန်နှမ်းမှစိုက်ပုတ်တချို့ပုံကူတွေငယ်ထိတ်မှစိုက်ကိုပုတ်အားလိုက်နေတဲ့ထက်ရှုွက်တွေးလာတဲ့အခါပြောတဲ့အတိုင်းပဲဆက်လက်ပြီးတော့ရှုပွားအားထုတ်ကြည့်ကြပါစို့